ဩစတြေးလျနိုင်ငံမှာလာမယ့်စနေနေ့မေလ18ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်1990ပြည်နှစ်နောက်ပိုင်းကြဆင်းရိပ်ပြနေတဲ့စီးပွားရေးကြောင့်ဆွေးရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုတွေမှာစီးပွားရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွယ်ခဲ့ကြတာကိုတွေ့ရပါတယ်။မဲဆန္ဒရှင်တွေကြားမှာအဓိကစိုးရိမ်ပူပန်နေတဲ့အချက်တွေထဲမှာလည်းပတ်ဝန်းကျင်ထိန်းသိမ်းရေးအချက်ကိုလည်းပါဝင်တာတွေ့ရပါတယ်။ဆစ်ဒနီမြို့ကနေ VOA သတင်းတောက် Phil Marshall သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။ဩစတြေးလျမဲဆွေစီယုံပွဲတွေမှာအရင်ကနဲ့မတူဘဲငွေကိုရေလိုသုံးပြီးမဲဆွေလာကြတာကိုတွေ့ရပါတယ်။ငွေကြီးချမ်းသာတဲ့လူတွေရဲ့အထောက်ပံ့ခံပါတီငယ်တွေဟာလည်းအဓိကပါတီကြီးတွေဖြစ်တဲ့ဗဟိုလက်ဝဲရင်း Liberal National ညွန်ပေါင်းပါတီနဲ့အတိုက်ခံလီဘာပါတီတို့နဲ့ပါဝင်ရှင်ပြိုင်လာတာကိုလည်းတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆစ်ဒနီတက္ကသိုလ်က Stuart Jackson ကသူ့အမြင်ကိုအခုလိုပြောပါတယ
်။ We are seeing expensive elections. I actually think you will see the expenditures go up considerably at the selection.
ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေကအပြိုင်အဆိုင်ငွေလန်းခင်းမဲဆွယ်နေကြတာပါ။TV မှာရော Facebook မှာရော Instagram Twitter ရှိရှိသမျှ Social Media အကုန်လုံးတုံပြီးတော့ကြော်ညာနေကြတာပ
ါ Liberal Party ကိုဦးဆောင်သူလက်ရှိဝန်ကြီးချုပ် Scott Morrison ကတော့ရိုးရှင်းတဲ့အယူအဆကိုအခြေခံထားတဲ့သူ့ရဲ့စီးပွားရေးစီမံခန့်ခွဲမှုတွေအပေါ်ယုံကြည်ကြဖို့မဲဆန္ဒရှင်တွေကိုအခုလိုစည်းရုံးပါတယ
် Australians quietly going about their lives with simple decent honest aspirations
get an education ညတ်တယ်အလုပ်ကိုကြိုးကြိုးစားစားလုပ်မယ်စီးပွားရေးလုပ်ငန်းတစ်ခုခုလုပ်မယ်ကိုယ်တော်ဝန်ကိုယူမယ်အများအကျိုးဆောင်မယ်ကျွန်တော်တို့ Australia လူမျိုးတွေကဘဝကိုရိုးရိုးရှင်းရှင်းပဲတွေးတာဗျ
အတိုက်ခံပါတီကောင်းဆောင် Bill Shorten ကတော့အခုနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေကိုလုပ်ပေးမယ်လို့ပြောပါတယ်
We've said that we want multinationals to pay their fair share. I announced yesterday. Our company
we are not that competition now. Multinational to know your get be bari. The company we are to know nation a consne ko long wa ali ma tha ja bu. Da re ko yet pin nai de season to khu to know mne ya chin ya tha ba.
Australia May Center shin ato mya mya ga ro pa win chin thain thee ne pat tet pi adika so yin pu ban ni ja ra ko twei ya ba de.Queensland ပြည်နယ်မှာ India Company အဒါနီကအစုပြုထားတဲ့ Carmichael ကြောင်မီးသွေးသက်တူတွင်လုပ်ငန်းကတဘာဝပတ်ဝန်းကျင်ချစ်မြတ်နိုးသူတွေကြားဝေဖန်စရာဖြစ်နေတာပါတကယ်လို့အကောင့်ထဲပေါ်ဖြစ်မယ်ဆိုရင်ဒီသက်တူတွင်ကကမ္ဘာမှာအကြီးဆုံးကြောင်မီးသွေးသက်တူတွင်ဖြစ်လာမှာပါ Australia ရာသီဥတုဆိုင်ရာကောင်စီကတော့ဒီကိစ္စကိုဂရုမစိုက်ရင်နောက်နှစ်ပေါင်း80မှာကမ္ဘာကြီးပူနွေးလာမယ့်ပြဿနာကြောင့် Australia ပြည်တွင်းစီးပွားရေးကိုဒေါ်လာ 1.5 trillion အထိထိခိုက်လာနိုင်တယ်လို့သတိပေးထားတာပါတချို့ကဒေတာရင်းတည်ရန်ဇာတာစီမံကိန်းတွေရှိဖို့လိုတယ်လို့ပြောတယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ Rachel Ryder ကတော့ဒီစီမံကိန်းကိုလုံးဝဆန့်ကျင်ကြောင်းပြောပါတယ
် But Danny is just no no no
အတန်းကြီးကြောင်မီးသွေးလုပ်ငန်းကိုလုံးဝလက်မခံနိုင်ပါဘူး။ဂယ်လီလီဂျိုင်ဝမ်တစ်ခုလုံးထိခိုက်ပါလေ။ဩစတြေးလျတစ်ခုလုံးတကဘာလုံးအကုန်ထိခိုက်ကုန်မှာပေါ့။အထွေထွေရွေးကောက်ပွဲမှာဩစတြေးလျမဲဆန္ဒရှင်16တန်းမဲပေးကြမှာဖြစ်ပါတယ်။နိုင်ငံသားအများစုကတော့နိုင်ငံရေးတည်ငြိမ်မှုကိုလိုလားနေကြပြီးနိုင်ငံမှာဝန်ကြီးချုပ်သက်တမ်းပြည့်ဆောင်ရွက်ခွင့်မရတာ10နှစ်ကျော်နေပြီဖြစ်တဲ့အတွက်နိုင်ငံရေးပါတီအချင်းချင်းတိုက်ခိုက်နေမှုတွေကိုအဆုံးသတ်စေချင်နေကြပြီပဲဖြစ်ပါတယ်ရှင်။